ဒီနေ့ဩဂတ်လ6ရက်နေ့ဟာဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်ကအနုမြေဘုံနဲ့တိုက်ခိုက်ခဲ့တဲ့85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်နေ့ဖြစ်ပြီးတော့အဲ့ဒီအနုမြေဘုံတန်းအတွင်းအသက်မတည်ပဲကျန်ရစ်ခဲ့တဲ့သူတွေဟာဟီရိုရှိမာမြို့ကငြိမ်းချမ်းရေးအထိမ်းအမှတ်ပန်းခြံမှာဒီနေ့စုဝေးခဲ့ကြပါတယ်။ဒီခန်းနာကိုတက်ရောက်လာကြသူအနည်းငယ်ဟာအနုမြေဘုံကျခဲ့တဲ့မနက်8:15မိနစ်မှာဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်တဲ့ငြိမ်းသက်ဂုဏ်ပြုခဲ့ကြပါတယ်။အမေရိကန်စစ်လေယာဉ်အီနိုလာဂေးကနေချခဲ့တဲ့အနုမြေဘုံဟာကောမှာပထမဆုံးအသုံးပြုတဲ့အနုမြေဘုံဖြစ်ပြီးတော့ဒီဘုံကြောင့်လူ3,400တင်ဆုံးခဲ့တယ်လို့ဟီရိုရှိမာမြို့တစ်မြို့လုံးနီးပါးလည်းပျက်စီးခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုနဲ့သမိုင်းဝင်နှစ်ပတ်လည်အခမ်းအနားကိုတော့အရင်နှစ်တည်းလိုမဟုတ်ဘဲဟီဘကူရှာလို့ခေါ်တဲ့ဒီဘုံကျဲတိုက်ခိုက်မှုတွင်အသက်မတည်ပဲကျန်ရစ်ခဲ့သူတွေသူတို့ရဲ့မိသားစုဝင်တွေနဲ့တခြားဧည့်သည်တော်ကိုယ်စားလှယ်တွေအနည်းငယ်ပဲတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့နေ့စဉ်ပြောနေကြမိန်ကုန်းထဲမှာဂျပန်နိုင်ငံအနေနဲ့နျူကလ িয়ার ကင်းစင်တဲ့ကွာကြီးဖြစ်လာဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးကွာနျူကလ িয়ার အင်အားကြီးနိုင်ငံတွေကြားမှာသဘောတူညီချက်ရဖို့အတွက်အခြေခံဘုံသဘောတူညီမှုရအောင်ပေါင်းကူးပေးသွားမယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံအနေနဲ့2018ခုနှစ်ကလက်မှတ်ထိုးထားတဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးကုလသမဂ္ဂသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးသဘောတူအတည်ပြုဖို့ဟီရိုရှိမာမြို့တော်ဝန်ကာဇူမီမတ်ဆူအီကတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံကဒီသဘောတူညီချက်ကိုလက်မှတ်မထိုးသေးတဲ့အပေါ်မှာအနုမြေဘုံဒဏ်ကနေအသက်မတည်ကျန်ရစ်သူတွေကစိတ်ပြတ်နေကြတာဖြစ်ပါတယ်ခင်ဗျာ။